Pakistan နိုင်ငံ Islamabad ကဘလီဝစ်တောင်းတွေကိုဝန်းရံထားတယ်။အစိုးရတပ်တွေစီမှာလက်နက်ချမယ်ဆိုသူနဲ့သူ့နိုင်ငံလိုက်တွေအားလုံးအသေးခံမယ်လို့ဘလီရှားအဗ်ဒူရာရှစ်ဂါဇီကပြောကြပါတယ်။တကယ်လို့သူသေဆုံးခဲ့ရင်သူ့သေဆုံးမှုကနေပါကစ္စတန်နိုင်ငံတလွှား Islam တော်လှန်ရေးဖြစ်လာစေဖို့သူမျှော်လင့်ထားကြောင်းတနင်္ဂနွေနေ့ကထုတ်ပြန်တဲ့ဂါဇီရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ Islam ဘာသာရေးအစွန်းရောက်တွင်တဲ့အစိုးရတပ်တွေကြား6ရက်ကြာရှင်မတွန်းနောက်မဆုတ်ဖြစ်နေပြီးလမ်းမတ်စစ်ဘလီဝစ်ကျောင်းတွေကိုထောင်နဲ့ချီတဲ့တပ်တွေကဆက်ပြီးဝန်းရံထားပါတယ်။တနင်္ဂနွေနေ့အစောပိုင်းမှာတော့ပါကစ္စတန်တပ်မှုဗိုလ်မှူးကြီးဟာရွန်အစ္စလမ်ကစစ်သွေးကြော်တွေနဲ့အပြန်အလှန်ပစ်ခတ်ကြတဲ့တနက်ထိမှန်ပြီးတေဆုံးခဲ့ရပါတယ်။ဘလီဝစ်ကျောင်းထဲမှာကြောင်းတက်နေကြတဲ့မိန်းမငယ်လေးတွေထွက်လာနိုင်စေဖို့ရည်ရွယ်ပြီးအစိုးရတပ်တွေကဘလီကိုကန့်ရံထားတဲ့ဝင်းတိုင်းတွေမှာအပေါက်တွေဖြန့်အောင်ဖောက်ခွဲခဲ့ကြပါတယ်။ဘလီထဲမှာအမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်ရာပေါင်းများစွာရှိနေတယ်လို့အစိုးရအရာရှိတွေကပြောကြပါတယ်။စနေနေ့ကတော့ပါကစ္စတန်သမ္မတပါဗက်စ်မူရှရာဖ်က
အခုရဲကဲင်းစေမေရီယေဂူဒါရီရှာယေနီကလိုင်
ဩအခုချိန်ထိတီးခံပြီးဆောင်ဆိုင်နေကြောင်းနဲ့ဒလီထဲမှာရှိသူတွေထွက်လာပြီးလက်နက်ချဖို့မထွက်လာရင်အသက်ပါဆုံးနိုင်ကြောင်းသမ္မတကပြောကြားသွားတာပါဒီချိန်ထဲမှာပဲပါကစ္စတန်အနောက်မြောက်ပိုင်းပိုရှွာမြို့ကစစ်ရုံးကနေပြန်လာတဲ့တရုတ်နိုင်ငံသားအလုသမား3တနက်နေ့အဖြစ်ခံရလို့တေဆုံးခဲ့ပြီးတဦးထံရရခဲ့ပါတယ်ဒါအပြင်အာဖဂန်နစ္စတန်နိုင်ငံနဲ့နယ်စပ်ချင်းကပ်နေတဲ့ဘာကြားမှာဘုံတန်ကြောင့်ရဲတအူတေဆုံးခဲ့ရပြီးရဲစခန်းတစ်ခုမှာတော့စခန်းကိုဝင်စီးခံရပြီးရဲလေးဦးတစားကံဖြင့်ဖမ်းဆီးခံခဲ့ရပါတယ်